ရှေ့တကျရင်ဒီကပတ်ပတ်လမ်းကြောင်းထဲကိုလွတ်တင်မဲ့ပုဂ္ဂလိကဒုံးပြန်တဲ့အာကာသလွန်ပြန်တွေပေါ်မှာလိုက်ပါကြမယ်။အာကာသယာဉ်မှု6ယောက်ကို American အာကာသ Agency NASA ကကြီးညာခဲ့ပါတယ်။အမျိုးသားအာကာသယာဉ်မှု9ယောက်အမျိုးသမီးအာကာသယာဉ်မှု2ယောက်ပါဝင်ပြီးတော့အများစုကအာကာသထဲသွားတဲ့အတွေ့အကြုံရှိသူတွေ2012ခုနှစ်တုန်းကနောက်ဆုံးနိုင်ငံတကာအာကာသခီးစခန်းစီကိုသွားခဲ့ကြတဲ့ခီးစဉ်မှာပါတဲ့ယာဉ်မှုတွေဖြစ်ကြပါတယ်။အာကာသကိုလွတ်တွင်မဲ့လွန်ပြန်ယာဉ်တွေကို SpaceX နဲ့ Boeing ကုမ္ပဏီတွေကတိစောက်တာဖြစ်ပါတယ်။အဲ့ဒီဒုံးပြန်လွန်ပြန်ယာဉ်တွေကအာကာသယာဉ်မှုတွေအာကာသစူးစမ်းရေးနဲ့ဆိုင်တဲ့ပစ္စည်းတွေကိုကမ္ဘာပတ်လမ်းကြောင်းထဲမှာရှိတဲ့နိုင်ငံတကာအာကာသစခန်းစီကိုအသွားအပြန်ပို့ဆောင်ပေးမှဖြစ်ပါတယ်။ NASA ကအာကာသစခန်းစီသွားတဲ့အစီအစဉ်ကို2012ခုနှစ်တုန်းကကုန်ကျစရိတ်ကြောင့်ရပ်ဆိုင်းခဲ့ပြီးတော့အာကာသယာဉ်မှုတွေဒီနိုင်ငံတကာအာကာသစခန်းစီသွားဖို့ရုရှားကိုအားကိုးနေရတာဖြစ်ပါတယ်။ဒီအာကာသယာဉ်မှုတွေကိုနိုင်ငံတကာအာကာသစခန်းစီအသွားပြန်ပို့ဆောင်ပေးမဲ့လွန်ပြန်ယာဉ်တွေတိစောက်ဖို့အတွက်ပုဂ္ဂလိကကုမ္ပဏီတွေဖြစ်တဲ့ SpaceX ကိုဒေါ်လာ 1.6 ဘီလီယံ, Boeing ကိုဒေါ်လာ 4.2 ဘီလီယံနဲ့စာချုပ်ချုပ်ခဲ့တာဖြစ်ပါတယ်။